မြန်မာဘောလုံးပိရိသတ်တွေပျော်ရဖို့အတွက်ဆက်ပြီးတော့စူးစမ်းသွားမှာဖြစ်တယ်လို့မြန်မာ U19 အသင်းရဲ့နှီးပြကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာကျင်းပနေတဲ့ AFC U19 ဘောလုံးပွဲရဲ့အုပ်စုနောက်ဆုံးပွဲမှာမြန်မာကအီရန်နဲ့ဒီကနေ့ကစားရမှာဖြစ်ပြီးတော့မြန်မာအသင်းအနေနဲ့သတိထားဖို့လိုပေမဲ့ပုံမှန်အတိုင်းကစားသွားနိုင်ဖို့လိုတယ်လို့မြန်မာလက်ရွေးစင်ဟောင်းဦးအေးမောင်ကြီးကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ကိုရန်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာကျင်းပနေတဲ့ AFC U19 ဘောလုံးပွဲရဲ့အုပ်စုပထမနှစ်ပွဲပြီးတဲ့အချိန်မှာတော့မြန်မာကယင်မန်နဲ့အမှတ်တူဂိုးကွာချချက်နှစ်ဂိုးအသာနဲ့အုပ်စုအင်မှာထိတ်ရောက်နေပြီးတော့ထိုင်းက3မှတ်အီရန်ကတော့တမတ်မှမရသေးပါဘူးအုပ်စုနောက်ဆုံးပွဲမှာတော့အေရှင်မြန်မာနဲ့အီရန်ထိုင်းနဲ့ယင်မန်တို့ကစားရမှာပါအီရန်အသင်းဟာควอเตอร์ไฟนอลတက်ဖို့မျှော်လင့်ချက်မရှိတော့ပေမဲ့အသင်းကောင်းတစ်သင်းဖြစ်တယ်လို့မြန်မာဘောလုံးရွှေခေရဲ့လက်ရွေးစင်ဟောင်းဦးအေးမောင်ကြီးကပြောပါတယ
်ပေါ့အီရန်ကဘာမှအခုမျှော်လင့်ချက်မရှိတော့မှန်တယ်ဒါပေမဲ့တကယ်တမ်းကသူဟာအတင်းကောင်းတသိမ့်ပဲသူဘယ်လိုလာမလဲတော့မှန်းလို့တော့မရဘူးဒါကိုကတော့ပေါ့လို့တော့မင်းဟာဘူးပေါ့နော
်ဒီဘက်ကမြန်မာအတင်းဘယ်လိုချင်းကပ်တင်တယ်လဲဆိုတဲ့အပေါ်မှာသူပြောတာကတော့
ကိုတင်ပိုတိုင်းမယ်ကိုကစားနည်းတိုင်းကိုကစားမယ်ဒါပေမဲ့ဘာလေးတော့သတိထားမယ်ဆိုအင်ဂျီတွေတော့သတိထားမယ်အနီဝါတွေသတိထားမယ်ပေါ့နော်ဒါလေးတွေသတိထားပြီးတော့ကစားဟုတ်ဆိုတော့ဒီကိုတင်ပိုရှော့လို့တော့မရဘူးလို့တော့ထင်တယ်နောက်တစ်ခုကကျတော့နီးပြဆရာတော့ပြင်ဆင်ပါလိမ့်မယ်အာနောက်ပွဲမှာတော့ကျွန်တော်တို့ဟာဒါဘယ်လိုပဲဖြစ်ဖြစ်တော့တီလေးကြရင်တော့တက်ပါတယ်လို့ဘာလို့စိတ်ထားပြီးတော့ကစားရင်တော့မကောင်းဘူးဗျ
ဟုတ်ကဲ့အဲ့တော့အငဲအနေနဲ့ရောဒီပွဲကိုဘယ်လိုခံမှန်းပါလဲ
အဲကျွန်တော်တို့ကတော့ရမယ်ကျွန်တော်တို့ကတော့နိုင်မယ်ပဲခံမှန်းနေဗျာညနိုင်မှာပါ
ပြီးခဲ့စီးကိန်းတုန်းကတော့မြန်မာသင်းဟာ semi final တက်မဲ့အနေထားကနေအုပ်စုနောက်ဆုံးပွဲမှာခြေကျော်လက်ကျော်ဖြစ်ပြီးတော့အုပ်စုကနေပြုတ်သွားတာကြောင့်မြန်မာဘလုံးပြည်သက်တွေရံမုံမိကြအကြီးကျယ်ပောက်ကွဲခဲ့ကြတာပါဒါပေမဲ့မြန်မာ U19 သင်းရဲ့နီးပြဂါဇီစီကတော့မြန်မာဘလုံးပြည်သက်တွေပြောရဖို့အတွက်စက်ကြိုးစားသွားမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ပြီးခဲ့တဲ့ထိုင်းနယ်ပွဲမှာမြန်မာပြည်သက်တွေရဲ့အာဖေတန်တွေနိုင်ငံတော်သချင်းဆိုတဲ့အတန်တွေဟာရန်ကိုအားရစရာကောင်းခဲ့တယ်လို့လဲဦးရဲမောင်ကြီးကချီးကျူးလိုက်ပါတယ်
။ဟိုနိုင်တယ်လဲပါတယ်အကုန်လုံးဝန်တာစရာတွေပေါ့ဗျာပထမပွဲတဲ့ဆန်လူတွေအများကြီးပဲလေးပဲလေးတန်ပြည့်လူနီးပါးကိုလာတယ်နောက်ပြီးတော့တစ်ချိန်လုံးလဲသူတို့အားပေးနေတယ်ပေါ့ဒီကလေးတွေငယ်တဲ့ခါကျသူတို့မှအားပေးမှုလိုတယ်ဆိုတော့ငါတို့နောက်မှဒီလူတွေအကုန်လုံးရှိပါလားဆိုသူတို့မြင်သွားတယ်ပေါ့နော်မြင်သွားတော့လဲသူတို့ပို့ပြီးတော့အားကျိုးမှန်တဲ့ကစားတယ်လို့လဲကိုယ်ကမြင်ပါတယ်အိမ်မှာဝန်တာဖို့ကောင်းပါလေဟိုကျေးဇူးတင်ဖို့လည်းကောင်းပါလေ
တစ်ချိန်တော့အင်္ဂယ်တို့ကစားခဲ့စဉ်တုန်းကဒီလို feeling မျိုးအင်္ဂယ်ပြန်ရခဲ့လာ
ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးလေးပေါ့ဟိုကိုကစားတော့လည်းဒီလိုမျိုးပေါ့ဟိုခုနောက်ကျတော့ကိုပြည့်တတ်ရှိရင်နောက်ပြီးတော့ဘလို့ပဲပြည့်ဟိုပေါ့ခုလူမျိုးရှေ့မှာကိုသူများနဲ့ချင်းလေလုတ်ပြချင်းနဲ့စိတ်ကလေးရရှိတဲ့ခါကျဒီလူမျိုးပြည့်တတ်များများလာလေပြည့်တတ်ကအားပေးလေကိုကလုတ်ချင်းနဲ့စိတ်ကဟိုအလိုလိုထွက်လာတယ်ဒါကြီးကလေအဲခုနကပြောလို့ကျွန်တော်တို့ငယ်စဉ်ကတည်းကတကယ်ပါပဲမနေ့ကလည်းအဲ့လိုမျိုးပဲခံစားရပါတယ်
မာဒီယာအီရန်နဲ့ပွဲမှာတည်ကြခဲ့ရင်ပဲ quarter final တက်မှာဖြစ်ပြီးတော့တကယ်လို့ရှုံးခဲ့ရင်လဲဂိုးကွာချချက်အရာရော head to head စနစ်အရာပါ quarter final တက်ဖို့အလားအလာကောင်းနေအတော်လေးကိုရှိနေပြီလို့ဆိုရမှာဖြစ်ပါတယ်ဗျာ